COVID-19 ရောဂါဆင်းရဲကိုလေ့လာစစ်ဆေးဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကြွမ်းကျင်သူပညာရှင်တွေကိုရောဂါစတင်ဖြစ်ပေါ်တဲ့တရုတ်နိုင်ငံဝူဟန်မြို့ကိုဆေးလွှတ်မဲ့အစီအစဉ်အတွက်ဆက်စပ်ညှိနှိုင်းမှုတွေလှုပ်ဆောင်နေစေလို့တရုတ်နိုင်ငံကပြောပါတယ်။နိုင်ငံတကာကြွမ်းကျင်ပညာရှင်တွေပါဝင်တဲ့အဖွဲ့ကိုနိုင်ငံတွင်းဝင်ရောက်ခွင့်ခွင့်ပြုချက်ပေးဖို့တရုတ်တွဘက်ကပြက်ကွက်နေတဲ့အပေါ်မှာစိတ်ပြက်မိတယ်လို့အင်္ဂါနေ့တုန်းက WHO ညင်ကြားရေးမှူးချုပ်ဒေါက်တာ Tedros Adhanom Ghebreyesus ကဂျနီဗာမြို့မှာသတင်းတောက်တွေကိုပြောခဲ့တာဖြစ်ပါတယ်။တရုတ်နိုင်ငံဘက်ကတော့ဒီကိစ္စနဲ့ပတ်သက်လို့ရဲအတိအကျသတ်မှတ်ဖို့နှစ်ဖက်ညီနိုင်နေစေဖြစ်ပြီး WHO အနေနဲ့နားလည်မှုလွှဲနေတာဖြစ်တယ်လို့လည်းပြောပါတယ်။
我从媒体的报道和你们今天的关心呢当中啊，
这里媒体啊，我们发表的这样一个高级差异的 WHO 呢，只有那个人家哪里没乱码你的表彰，上班的话表个的了 ，WHO 呢 ，Mr. Tedros 在的报道名过来哪里奖，古那个那个专业度比较细腻的呢，只有那个马路安全那个 CPP 超级目标路上来目对，第一次来对个那不是喽，所以你来你在表彰，只有那个人家因为你参加表个呀，我从业啊不留那个表白的。ကျင့်သူပညာရှင်တွေလာရောက်မဲ့အချိန်နဲ့တခြားအသေးစိတ်အချက်အလက်တွေကိုညှိနှိုင်းပြီးရင်ဆုံးဖြတ်ချက်တွေကိုတစ်တော်တဲ့ဆက်စပ်ရေးလမ်းကြောင်းကနေပြောဆိုသွားမှာဖြစ်တယ်လို့လည်းသူကပြောပါတယ်။